အဲ့ဒါပြီးလို့ရှိရင်ဤဒီကဝိဇာတိဆိုတွေ့တလားအဲ့ဒီရဲ့အရှိမသင်္ကေတလေးတစ်ခုပြလိုက်ပါအဲ့ဒါစာကြံနေတယ်စာဖြစ်ပဲစာကြံသွားတယ်နော်စာကဓမ္မမိတ်ဆွေများဘယ်နဲ့ကျောင်းလောက်ကျွားလို့ဖြည့်ရမလဲဆိုရင်၄ကျောင်းလောက်ဖြည့်ရလိမ့်မယ်၄ကျောင်းလောက်ဖြည့်ရမယ်ဖြစ်တဲ့အတွက်လည်းရေးသေးသေးရေးရင်တော့အပေါ်မှာဆက်နေလည်းရေးသေးသေးမဟုတ်ရင်ကိုယ်စာရဲနဲ့ကိုရေးပြီးတော့အိမ်သားမှာသေးသေးရေးပြန်ကတ်လိုက်နော်အဲ့တော့ကဲစာဖြစ်မယ်လိုက်ရင်းမယ်နော်အဝိဇ္ဇာသည်တစ္ဆာတို့ကိုဖုံးလွှမ်းသောအခါညီများချင်းတစ္ဆာတို့ကိုဆိုလိုင်းတားလိုက်တစ္ဆာသည်ဘယ်နှပါးဒါဆိုရင်အဲ့ဒါသည်လေးလို့ရေးထားလိုက်အပေါ်မှာအဲ့တော့တစ္ဆာတို့ကိုဖုံးလွှမ်းနေဆိုရင်ဒုက္ခသမုဒိယနိရောဓမဂ္ဂဆိုလေးတာသွားပြီနော်တစ္ဆာတို့ကိုဖုံးလွှမ်းသောအခါညီများချင်းတစ္ဆာတို့ဤပင်ကိုယင်သဘောလက္ခဏာတို့ကိုထိုးထွင်း၍မတိနိုင်ခြင်းအပြစ်ရှိ၏သမမေကုန်းပုံစံနဲ့ပြောရင်အဝိဇ္ဇာတိရှစ်ဌာနကိုဖုံးလွှမ်းနေမှလားဖုံးလွှမ်းတဲ့အခါမိသည့်အပြစ်များရှိပါသည်လို့ပြောရင်အဲ့ဒါဖြေရမယ်တစ္ဆာတွေကိုဖုံးလွှမ်းရင်အခါမှာဘာလဲလိုင်းတာတာတစ္ဆာတို့ရဲ့ပင်ကိုယင်းသဘောလက္ခဏာတစ္ဆာတို့ရဲ့ပင်ကိုယင်းသဘောလက္ခဏာဆိုတော့ဒုက္ခတစ္ဆာဆိုရင်ဆင်းရဲခြင်းသမုဒိယဆိုရင်ဆင်းရဲကြောင်းနိရောဓဆိုရင်ဆင်းရဲငြိမ်းခြင်းမေဃဆိုရင်ဆင်းရဲငြိမ်းချမ်းဒါတွေကိုမသိအောင်သုရိသိခြင်းလက္ခဏာရှိနောက်တစ်ခုအောက်တကြောင်တစ္ဆာတို့ကိုဖုံးလိုက်ရည်တည်တယ်ဆိုတာလေးနဲ့တန်းတန်းလေးမှရေးမယ်9.6.9.6လို့ရေးချင်တာ9.6ဆိုအတူရေးလိုက်တာအဲ့ဒါဆိုရင်9ဆိုတာရှေ့ဆုံး6ဆိုတာနောက်ဆုံး9ဆိုတာရှေ့နောက်ဆုံးဟုတ်ပြီနော်အဲ့တော့ဖုံးလွှမ်းသောအခါမှာဒီတို့ချလိုက်ဖုံးလွှမ်းသောအခါညီမချင်း96ခွန်ကခုနကကျွန်တော်တို့အပေါ်မှာတွေ့ခဲ့ပြီလေ96ခွန်စာရှေ့ဖို့ဆိုတော့အတိတ်ခန္ဓာ5ပါးနောက်ဖို့ဆိုတော့အနာဂတ်ခန္ဓာ5ပါးရှင်းနောက်ဖို့ဆိုတော့အတိတ်အနာဂတ်2ပါးစုံခန္ဓာ5ပါးမဟုတ်ဘူးလားဒါဆိုရင်ညီမချင်းယုတ်နံခန္ဓာအတိတိဤယုတ်နံခန္ဓာအတိတိရပြီနော်ပြီးရင်သဘောလက္ခဏာတို့ကိုထိုးထွင်းရင်မတိနိုင်ခြင်းပြစ်စာဒီလိုချလိုက်တော့ရမလားဒါပဲလွယ်လွယ်လေးပဲဒါကြောင့်ကျွန်မအဲ့ပုံစံလေးရေးပေးတာအဲ့တော့ဘယ်နှဌာနဖြစ်သွားပြီလဲခုနှဌာနပဲရှိသေးတယ်လေဘယ်နှရှိဌာနမယ်နံပါတ်8ဆိုတော့ဘယ်ဌာနလဲပဋိစ္စသမုပ္ပါမဟုတ်ဘူးလားဒါဆိုရင်ရေးမယ်အဝိဇ္ဇာစသောပဋိစ္စသမုပ္ပါအကြောင်းတရားရင်းဆောင်ချက်ကဲပဋိစ္စသမုပ္ပါဒ်အကြောင်းတရားဘယ်နှပါးရှိပါလဲ12ပါးဟုတ်ပြီဒီဘက်မှာဇရာမရဏစသောဇရာမရဏဆိုရင်အကြောင်းလားကျိုးလားဒါဆိုရင်ပါဠိဘယ်လိုရေးမလဲအဲပဋိစ္စသမုပ္ပါဒ်အကျိုးတရားတို့ကိုတို့ကိုဖုံးလွှမ်းလျင်ဆိုပြီးတော့ဒေါက်ဒေါက်ဒေါက်လှုပ်လာကြပြီနော်ဖုံးလွှမ်းလျင်ဆိုပြီးတော့ဘယ်ဟာနဲ့စတော့မလဲအောက်ကစာကြောင်းနဲ့ဆက်ပြီးဖုံးလွှမ်းလျင်ဆိုပြီးတော့ဆက်လိုက်တော့ဗာတဲ့လေဤဒီကအဝိဇ္ဇာဒီဤဒီတို့ကသင်္ခါရတို့တွေ့လားခုနစာပြည့်ပြည့်စာကြောင်းနဲ့ဆက်ရတော့မှာအဲ့ဒီလိုစာကြံသွားတာဟုတ်ပြီနော်အဲ့တော့ဤဒီကဝိဇာတိဤဒီကသင်္ခါရတို့ဒီဤတို့စသည်ဖြင့်တွေ့သလားဤတို့စသည်ဖြင့်ဆိုပြီးတော့ညင်ပြီနော်အလုံးညင်လားလဲမသိဘူးအဲ့ဒီစာပြည့်ဦးမှာမဟုတ်လို့ညင်လားလို့ပြောတာဤတို့စသည်ဖြင့်တွေ့သလားအဲ့ဒီဂျာလေးထဲမှာစာပြည့်မယ်ပဋိစ္စသမုပ္ပါဒ်ပရိစ္ဆသမုပ္ပါဒ်အကြောင်းအကျိုးတို့ဤ အကြောင်းကျိုးတို့ဤအဲ့ဒါလေးပဲရလားအကြောင်းကျိုးတို့ဤရပြီနော်အဲ့တော့ပြီးရင်ဆာဖတ်ရင်းနဲ့လိုင်းတာပေးအောင်ဟုတ်မှန်သောမိမိဤပင်ကိုယ်ရင်းသဘောလက္ခဏာကိုထိုးထွင်း၍တည်ခြင်းငါအခွင့်မပေးရလားအခွင့်မပေးသည့်ကြားပြီးပြီနော်ပြီးရင်စာဖြည့်ဦးမယ်ချင်းအပြည့်ရှိဤချင်းအပြည့်ရှိဤအခွင့်မပေးခြင်းအပြည့်ရှိအဲ့ဒါနံပါတ်၈ဌာနနဲ့ပတ်သက်ပြီးတော့အပြည့်ရှိဖို့ရပြီနော်အဲ့ဒါပြီးရင်လိုင်းလက်သေးခွင့်ပိတ်ချလိုက်တော့ဒါဆိုရင်အဲ့ဒီလက်သေးခွင့်ရဲ့အစဘယ်ကလဲဆိုရင်ခုနစာပြစ်လိုက်တဲ့အဝိဇ္ဇာဒီကစာပြီးကဲဖတ်လိုက်ရအောင်အဝိဇ္ဇာဒီသစ္စာတို့ကိုဖုံးလွှမ်းသောအခါငါးချောင်းခုံပေါ်လိုက်မယ်ပါဠိလိုပဲပေါ်မယ်ပုဗ္ဗန္တာအပရန္တာပုဗ္ဗန္တာပရန္တာတို့ကိုဖုံးလွှမ်းသောအခါဝိဇ္ဇာစသောပရိစ္ဆသမုပ္ပတ်အကြောင်းတရားဖုံးလွှမ်းလျင်ရပြီဒါကြောင့်နှကန်းတက်လိုက်တော့ထိုးကြသက်ကြည့်လိုက်တော့ထိုးကြောင့်ဒုက္ခ၌မတည်ခြင်းသည်၎င်းဣဒ္ဓပစ္စယတာနှင့်ပရိစ္ဆသမုပ္ပန္နတရားတို့၌မတည်ခြင်းသည်၎င်းအဝိဇ္ဇာမိအပ်ဤဟုမိဤဟုဆိုအပ်ပေ၏ဆိုနှခမ်းပြန်တက်လိုက်တော့ဒုက္ခ၌ဆိုပြီးတော့ဒေါတော့တော့ဆိုတော့ယူလိုက်တော့ပေယလာမြုပ်လိုက်တော့စိတ်ဌာနဖြစ်မသွားဘူးလားအဲ့ဒါကြောင့်အဝိဇ္ဇာရဲ့သဘောတည်ပါလေမတည်ခြင်းသည်အဝိဇ္ဇာပဲအားလုံးသဘောပေါက်ပြီဒါဆိုရင်ဒီစာပိုင်းနဲ့ပတ်သက်ပြီးမေးခွန်းတွေအများကြီးဖြစ်ပါတယ်